ထိုင်းမြန်မာနယ်စပ်တက်ခိုင်မဲဆောက်မြို့ကတဆင့်မြန်မာဘက်မြဝတီအွန်လိုင်းလေလေဂိုင်းတွေနဲ့လောင်းကစားဂိုင်းတွေမှာနိုင်ငံသားတွေရောင်းစားခံရတာနဲ့အတ္တမဆီခိုင်းခံရတဲ့ဖြစ်စဉ်တွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ထိုင်းမျိုးသားလွတ်တော်အတိုက်ခံဘက်ကထိုင်းဆွေရအနေနဲ့ဒီပြဿနာကိုတင်းတင်းကြပ်ကြပ်ဂိုင်းတွေဖို့လိုအပ်ပြီးလို့သတိပေးလိုက်ပါတယ်။မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ရဲ့တပတ်ကန်ကရင်ပြည်နယ်မြဝတီမြို့နယ်ဖလူဒေသကကာစီနိုယုံမှာပိတ်မိနေတဲ့မော်ရိုကိုနိုင်ငံသား၁၂ဦးနဲ့ဂျာမန်နိုင်ငံသား၁ဦးတို့ဇူလိုင်လ5ရက်နေ့ကပြန်လည်လွတ်မြောက်လာခဲ့ပြီးတဲ့နောက်အဲ့ဒီနေရာတွေမှာရောင်းစားခံရသူတွေလိန်လေတိုင်းတွေမှာအတင်းအကျပ်ဆေးခိုင်းခံရသူတွေကိုထိုင်းပြည်သူတွေနဲ့ထိုင်းလွတ်တော်အမတ်တွေကပို့ပြီးတော့သတိပြုမိလာပါတယ်ဒီအတွက်ထိုင်းသတင်းဌာနတွေမှာလည်းဒီသတင်းတွေကိုအကျယ်တဝင့်ဖော်ပြလာကြပါတယ်ထိုင်းနိုင်ငံကိုတထောင်သားနေရာဖြစ်သတ်မှတ်ပြီးနေဆက်ဖြတ်ကျော်ကလူကုန်ကူးနေတာတွေအွန်လိုင်းလိမ်လည်ကိုင်းတွေကြီးထွားလာနေမှုတွေကအန္တရာယ်ရှိလာတဲ့အတွက်အဲ့ဒီပြဿနာကိုဖြေရှင်းဖို့အတွက်ထိုင်းအစိုးရကပြည့်ပြည့်စုံစုံလှုပ်ဆောင်ဖို့ထိုင်းအတက်ခံမှတ်နိုင်ကန်နဝီစစ်ဆမ်ကထိုင်းဘာသာနဲ့အခုလိုသတိပေးပြောကြားသွားခဲ့ပါတယ်
เราจําเป็นต้องมีครับศูนย์ที่เป็นการบูรณาการการทํางานระหว่างหลายส่วนราชการเพื่อจัดการกับการนําพาคนการค้ามนุษย์และเกี่ยวกับช่องทางการเงินตรงนี้ครับผมยังสามารถยืนยันได้ว่า
အခုချိန်မှာထိုင်းအစိုးရအနေနဲ့လူကုန်ကူးမှုတက်ဖြည့်လုပ်ငန်းတွေကိုနိုင်ငံတကာအစိုးရတွေနဲ့ပူးပေါင်းပြီးပုံမထိရောက်တဲ့ကဲတင်မှုတွေအရေးယူမှုတွေကိုပြည့်ပြည့်စုံစုံလုပ်ရတော့မယ့်အချိန်ကြာရောက်လာပါပြီအခုလိုမျိုးမှန်ကုန်မှုလူပုံကုမှုတွေဘယ်ကလာတယ်လဲဆိုတာတွေနဲ့တရားမဝင်ငွေမဲကနေငွေပြူလုတ်တဲ့လမ်းကြောင်းတွေအချက်လက်တွေအလုံးကျွန်တော်တို့မှသက်သေအထောက်ထားနဲ့ရှိပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်ဒါကိုထိုင်းအစိုးရအနေနဲ့အရေးယူမှုတွေပိတ်ဆို့မှုတွေကိုလှုပ်ဆောင်ရမယ်အချိန်တန်ပါပြီဆိုပြီးတော့လည်းပြောသွားခဲ့ပါတယ်အခုဆိုရင်ပြီးခဲ့တဲ့နှစ်ကနေ2024ခုနှစ်ဇူလိုင်လအထိ6လတာအတွင်းမှာနေဆက်ဖြတ်ကျော်လို့ဖမ်းမိတဲ့နိုင်ငံသားပေါင်း1800ကျော်ရှိကြောင်းထိုင်းဟန်နာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။တရားမဝင်နေဆက်ဖြတ်ကျော်ဖမ်းဆီးမှု462ချိန်ရှိခဲ့ပြီးနိုင်ငံသားပါ1843ဦးဖမ်းဆီးခံရတဲ့အထက်မှာမြန်မာနိုင်ငံသားတွေက1450ဦး၊တရုတ်နိုင်ငံသားတွေက192ဦးပါဝင်ပါတယ်။မလေးရှားနိုင်ငံသား26ဦး၊ယူဂန္ဒါနိုင်ငံသား23ဦး၊အီသီယိုးပီးယားနိုင်ငံသား25ဦးဗီယက်နမ်နိုင်ငံသား22ဦး၊လာအိုနိုင်ငံသား15ဦး၊အော်စတြေးလျနိုင်ငံသား9ဦး၊အမေရိကန်နိုင်ငံသား6ဦး၊ကမ္ဘောဒီးယားနိုင်ငံသား6ဦး၊အိန္ဒိယနိုင်ငံသား6ဦး၊ထိုင်ဝမ်နိုင်ငံသား3ဦး၊ကင်ညာနိုင်ငံသား2ဦး၊ပါကစ္စတန်နိုင်ငံသား4ဦး၊မကြာသေးခင်ကလွတ်မြောက်လာတဲ့မော်ရိုကိုနိုင်ငံသား12ဦးတို့ဖြစ်ပြီးဘင်္ဂလားဒေ့ရှ်၊ဘေရုတ်ဂျပန်ရီမင်စတဲ့နိုင်ငံသားတွေလည်းပါဝင်တယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်ပြန်လွတ်လာသူအများစုကတော့တဦးကိုဘန်းငွေ3,000ကနေ2,000ကျားပေးပြီးပြန်လဲရွေးထုတ်မှသာပြန်လွတ်လာကြတာများပါတယ်ဒီအတွက်နိုင်ငံတကာတန်ရုံးတွေကမြဝတီခရိုင်တွေကတိုင်းရင်းသားလက်နက်ကိုင်တွေနဲ့ညှိနှိုင်းပြီးသူတို့နိုင်ငံသားတွေကိုပြန်ပြီးတော့ရွေးထုတ်ရတာများပါတယ်ထိုင်းလွတ်တော်အမတ်တွေကတော့ဒီလိုပြဿနာဖြစ်နေတာဟာကြာပြီမို့အမြင့်ပြတ်ချိန်မုံဖို့အတွက်လိုအပ်နေပြီလို့လည်းပြောဆိုခဲ့ကြပါဗျ။မြန်မာနိုင်ငံဘက်ကအွန်လိုင်း call center ဂိုင်းတွေမှာအတင်းအကျပ်စီခိုင်းခံနေရတဲ့မော်ရိုကိုနိုင်ငံသား150ခန့်ရှိနေပြီးသူတို့လွတ်မြောက်ရေးကြိုးပမ်းနေတယ်လို့လည်းထိုင်းလွတ်တော်အမတ်နိုင်ရစီမန်ကလည်းဇူလိုင်လ5ရက်နေ့တုန်းကပြောဆိုသွားပါဗျ။မြန်မာနိုင်ငံအတွင်းကတရုတ် call center online လေလေကိုင်းဟာတကဘာလုံးကိုအန္တရာယ်ပေးချိမ့်ချောက်နေတာဖြစ်ကြောင်းထိုင်းလွတ်တော်အမတ်တွေကသတင်းတောက်တွေကိုပြောဆိုသွားပါတယ်ရှင်။